တဲ့သီလသမာဓိပညာသီလဒိဋ္ဌာသီလအကျင့်သမာဓိဒိဋ္ဌာသမာဓိအကျင့်ပညာဒိဋ္ဌာပညာအကျင့်သီလဒိဋ္ဌာသီလအကျင့်ဆိုတာ၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလအာဇီဝဓမ္မကသီလယန္တော်တို့ရဲ့229သွယ်သောသီလသိက္ခာပုဒ်တွေအဲ့ဒါတွေဖြည့်ကျင်တယ်ဆိုလို့ရှိရင်သီလအကျင့်ချင်းကိုကျင့်သီလတွေပြည့်စုံစင်ကြယ်တယ်တမာရီအကျင့်ဆိုတာစိတ်တည်ငြိမ်အောင်ကျင့်တဲ့အကျင့်စိတ်ဟာမိမိထားရအာယုံတစ်ခုထဲမှာပဲတည်ငြိမ်နေပြီးတော့တခြားတခြားအာယုံတွေမလွင်မသွားမပြန့်မပြေတော့ထားရအာယုံတစ်ခုထဲမှာပဲတည်ငြိမ်နေအောင်ကျင့်တာကိုသမာဓိအကျင့်ပညာအကျင့်ဆိုတာကတော့ယုတ်သဘောနံသဘောထိုးတွင်သိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးထိုးတွင်သိတဲ့မေဖို့ပညာအဲ့ဒီပညာနှစ်ပါးရအောင်ကျင့်တာကိုပညာအကျင့်လို့ခေါ်တယ်ယုံနံတို့မှာရှိတဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောသုံးမျိုးကိုသိအောင်သိတာကဝိပဿနာပညာအဲ့ဒီဝိပဿနာပညာတစ်ဆင့်နဲ့တစ်ဆင့်ရင်းသွားပြီးလို့ဝိပဿနာပညာကုံဆုံးသွားတဲ့အခါကျတော့အရိယသစ္စာ၄ပါးထိုးတွင်သိတယ်အရိယသစ္စာ၄ပါးထိုးတွင်သိတဲ့ပညာကတော့မေဖို့ပညာအရိယသစ္စာ၄ပါးတော့ယောဂီတို့သိထားတယ်မဟုတ်လား။ဘာတွေပါလဲမနော။ဒုက္ခသစ္စာဆိုတာဘာကိုပြောတာလဲ။ဆင်းရဲအမှန်တရားဟုတ်ပြီအဲ့ဒီဆင်းရဲအမှန်တရားဆိုတာဘယ်ဟာလဲ။ဟုတ်ကဲ့လားဥပါဒာနဲ့ခန္ဓာ၅ပါးမဟုတ်ဘူးလားဟမ်ယုံနဲ့နံလားဥပါဒာနဲ့ခန္ဓာ၅ပါးလားဟမ်အတူတူပါပဲခင်ဗျာဘယ်လိုတူတော့ယုတ်ဆိုတာဘာကိုပြောတာလဲခန္ဓာကိုယ်နဲ့ဆက်သမျှယုတ်ဟုတ်လားသူ့ကိုဘာခန္ဓာခေါ်လဲရူပခန္ဓာနာမ်တရားက၄မျိုးရှိတယ်နာမ်တရားက၄မျိုးရှိတယ်၄မျိုးရှိတာမဟုတ်နန္တရားကို၄စုခွဲလိုက်တယ်မြတ်စွာဘုရားကနန္တရားကိုတော့53ပါးရှိတယ်လို့ပြောတယ်53ပါးနန္တရားဒေပညာသတဲ့ဒေဆိုတာက3ပညာသဆိုတာ50ဒေပညာသ5353ဆိုတာစိတ်ကတစ်ခုစိတ်ရဲ့အဖော်က52ခုအောင်းတော့53 စိတ်ကအသေးစိတ်ခွဲလိုက်လို့ရှိရင်တော့89ခုရှိတယ်တဲ့အသေးစိတ်ခွဲလိုက်လို့ရှိရင်89ပါးရှိတယ်တဲ့ဒါပေမဲ့သဘောတူရာပေါင်းလိုက်တော့စိတ်ဆိုတာသိတဲ့သဘောသာဖြစ်တဲ့အတွက်တဲ့သိတဲ့သဘောတစ်မျိုးအနေနဲ့ဆိုလို့ရှိရင်စိတ်ဟာတစ်ခုတည်းပဲသိတဲ့သဘောတစ်ခုအနေနဲ့ဆိုတစ်ခုတည်းပဲဒါကြောင့်မလို့စိတ်ကိုတစ်ခုလို့ယူတဲ့အခါအဲ့ဒီသိတဲ့သဘောလေးတစ်ခုအနေနဲ့သာယူစိတ်ကတစ်ခုတဲ့စိတ်ရဲ့အဖော်က52ခုစိတ်ရဲ့အဖော်ဆိုတော့စိတ်ဖြစ်တဲ့အခါလိုက်ပြီးတော့စိတ်နဲ့အတူဖြစ်တာပြောတာပေါ့သိတာလေးဖြစ်လိုက်တာနဲ့သူ့အဖော်တွေကနောက်ကပါလာတယ်လမ်းပေါ်ကမော်တော်ကားဆန်ကြားလိုက်တာနဲ့ကြားတယ်ဆိုတော့အသည့်လေးမဖြစ်ဘူးလားအသည့်လေးဖြစ်လိုက်တာနဲ့ပဲနောက်ကအဲ့ဒီမော်တော်ကားသံကိုမှတ်လိုက်တာမပါဘူးလားမော်တော်ကားသံကြားလို့ခံစားလိုက်တာမပါဘူးလားမလေးနော်ကားသံကြီးရတယ်နော်ဆူလိုက်တာမဟုတ်ဘူးလားအဲ့ဒါခံစားရမဟုတ်လားခံစားရပါလာတယ်ခံစားရပါလာတော့ကားသံကြားလို့မလို့ဆူလို့မကြိုက်တဲ့အခါကျတော့ဒေါသပါမလားဘူးလားအဲ့ဒါလိုအစိုက်ပြီးဖြင့်စိတ်ကတစုံတစ်ခုကိုသိပေးလိုက်တာနဲ့နောက်ကသူ့အဖော်တွေကပါလာတယ်။ဒါကြောင့်သူ့အဖော်တွေကိုစိတ်ရဲ့အဖော်လို့ခေါ်တော့ပါဠိလိုစေတသိက်လို့ခေါ်တယ်။စေတသိကသူသူပါဠိကစေတသိကကိုစေတသိက်လို့အတန်ထွက်တယ်။မြန်မာကအဲ့တော့စိတ်ရဲ့အဖို့ဆိုတာမြန်မာလို့ဆိုပါတော့ဒုက္ခဝါလာဟောဗျာစိတ်ရဲ့အဖို့မြန်မာလို့ဆိုပါလေ gain တဲ့တဲ့ပြောမှာပါဠိလို့ဆိုရင်စေတသိကလို့ခေါ်တယ်မြန်မာလို့ဆိုပါတော့စေရဲ့အဖို့ဒါပြန်အဲ့ဒီစေတသိကကိုမြန်မာအတန်တွဲနဲ့ဘယ်လိုထွက်မလဲဟမ်စေတသိဟုတ်ကဲ့လားစေတသိရဲ့စေတသိကရဲ့စေရဲ့အဖို့ရဲ့အတူတူပဲမဟုတ်လားဟုတ်ကဲ့လားအင်္ဂလိပ်လိုဆိုလို့ရှိရင် mental concomitant လို့သုံးတယ်ဟုတ်ရဲ့လားအဲ့ဘယ်လိုသုံးတော့ဟဲ့ mental concomitant လို့သုံးတယ်ဒါပေမဲ့လို့ mental associate လို့လည်းသုံးလို့ရတာပဲဟုတ်ကဲ့လားစေရဲ့ဖို့စေတသိက်ဘယ်နှခုရှိလဲ52ခုသူကဘာဖြစ်မှဖြစ်တာတော့စိတ်ဖြစ်မှဖြစ်တာပဲစိတ်မဖြစ်ရင်တော့သူကဖြစ်လို့မရဘူးဟုတ်ကဲ့လားအဲ့တော့စိတ်ကတစ်ခုသူ့ဖို့က52ခုပေါင်းတော့အဲ့ဒါကိုနန္တိပညာသလို့တော့သုံးတယ်နန္တိပညာသနန္တရား53ပါတဲ့ဘလို့သုံးလဲနန္တရား53ပါတေက3ပညာသက50ပေါင်းတော့နန္တရားဘယ်နှခုရှိလဲအဲ့ဒီနန္တရား53ကိုမြတ်စွာဘုရားက၄စုခွဲလိုက်တယ် လေးစုခွဲလိုက်တယ်တစုကစိတ်ပေါ့စိတ်ကတစုသိတာလေသိုံလေစိတ်ကသိုံလေးရဲ့နော်လိုချင်သလားဟုတ်ကလားစိတ်ကမလိုချင်ဘူးလားသိုံလေးရဲ့လိုချင်တာပါတော့အဲစေတသိက်ဟုတ်ကဲ့လားစိတ်ကသိတယ်စိတ်ဆိုးတာကစေတသိက်ဟုတ်ကဲ့လားစိတ်ကသိတယ်ပြင်းတာကဘာစေတသိက်တော့ဌိနမိတ်တာဟုတ်ကဲ့လားပြင်းတာကဌိနမိတ်တာယောဂီရဲ့မဟာမိတ်ဟုတ်သလားယောဂီရဲ့မဟာမိတ်ဒါအဲ့ဒီနန္တေပညာသနန္တရား53ပါးကိုစိတ်ကတစုစုလိုက်တယ်စေတသိက်52ထဲကခံစားမှုကိုတစုခွဲလိုက်တယ်ဒီတိုင်းဒီတိုင်းလိုက်မှတ်တဲ့မှတ်သားမှုမှတ်တယ်ဆိုတာအခုရှုမှတ်တာပြောတာမဟုတ်ဘူးမှတ်မိနေအောင်မှတ်တဲ့အမှတ်ပြောတာအဲမှတ်မိနေအောင်မှတ်တဲ့အမှတ်အသိညာခေါ်တယ်အဲ့ဒါကတစုအဲစေတသိက်တွေကဘယ်နှစုရသွားပါပါတော့ခံစားမှုရဲ့မှတ်သားမှုရဲ့ကျန်တဲ့90ကတစုကျန်တဲ့90ကတစုခံစားမှုကဝေဒနာမှတ်သားမှုကသိညာကျန်တဲ့90ကသင်္ခါရလို့50လုံးကိုရောခေါ်လိုက်တယ်စကလုံးတစ်ခုထဲနဲ့50လုံးနမတက်ပြလိုက်တယ်စကလုံးတစ်ခုတည်းနဲ့50လုံးနာမည်တက်ပြလိုက်တယ်အဲတော့စေတသိက်ကဘယ်နှစုတော့သုံးစုပါပါလဲဝေဒနာသိညာသင်္ခါရသင်္ခါရရဲ့မှာစေတသိက်ဘယ်လောက်ပါတော့ဟုတ်ကဲ့လားဒီတော့နန္တရားဘယ်နှစုလဲဟမ်လေးစုလားဘယ်လိုလဲပြောသမအောင်စိတ်ကတစုဝေဒနာခံစားမှုကတစုသိညာမှတ်သားမှုကတစုသင်္ခါရဝေဒနာတော့ခံစားမှုလို့ဘာသာပြန်နေသိညာတော့မှတ်သားမှုလို့ဘာသာပြန်နေဟုတ်ကဲ့လားသင်္ခါရကြတော့ဘယ်လိုဘာသာပြန်နှုန်းဟမ်ဘာလဲပြုပြင်စေဆော်မှုဘာတွေများပြုပြင်ပေးနေစေသောပြုလုံးအားထုတ်မှုသင်္ခါရသင်္ခါရမှာအဓိပ္ပာယ်၃မျိုးရှိတယ်သင်္ခါရဆိုတာစေသောတဲ့လှုံ့ဆော်တဲ့တိုက်တွန်းတဲ့လွယ်ခေါ်တယ် Now ပြုလုံးတဲ့ဒါလည်းသင်္ခါရရဲ့အဓိပ္ပာယ်ပဲအားထုတ်တဲ့ဒါလည်းသင်္ခါရရဲ့အဓိပ္ပာယ်ပဲဒါကြောင့်မို့စေသောပြုလို့အာထုတ်မှုသင်္ခါရကိုအဲဒါလိုဖတ်သပြန်လိုက်တော့လောအတာအကုန်လုံးပါရောပေါ့လေဒီတော့ ခံစားမှုဝေဒနာကတစုမှတ်သားမှုသင်ညာကတစုစေစောပြုလုံအာထုမှုသင်္ခါရကတစုစေတသိက်ဘယ်နှစုလဲ3စုစိတ်ကတစုဆိုတော့နန္တရားဘယ်နှစုလဲအဲ့ဒါကိုနံခန္ဓာ4ပါးလို့ခေါ်တယ်ခန္ဓာဆိုတာအစုတရားပြောတာခန္ဓာဆိုတာအစုတရားပြောတာဒါကြောင့်နာအစုတရား4ပါးနာအစုတရား4ပါးဆိုတာနာခန္ဓာ4ပါးဟုတ်ကဲ့လားနာခန္ဓာပဲ2ပါးတော့4ပါးပါဗျာနာအစုတရားဟုတ်ကဲ့လားဒီတော့နာခန္ဓာ4ပါးကဘယ်ဟာတွေလဲစေဝေဒနာသင်ညာသင်္ခါရဟုတ်ကဲ့လားအဲ့တော့အစုဆိုတဲ့စကားလုံးနဲ့တွဲလိုက်ရဲ့အစုဆိုတဲ့စကားလုံးရဲ့ပါဠိကဘာလဲခန္ဓာဟုတ်ကဲ့လားခန္ဓာဆိုတော့စိတ်ခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဟုတ်ကလားစိတ်ခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာစိတ်ခန္ဓာတော့စိတ်ခန္ဓာအမှန်ပဲဒါပေမဲ့လို့ခန္ဓာနဲ့တွဲတဲ့အခါကျတော့တခြားစကားလုံးနဲ့တွဲလိုက်တယ်စိတ်လို့အဓိပ္ပာယ်ရတဲ့တခြားစကားလုံးဝိညာဏဆိုတာစိတ်ပဲသိတာပဲဝိညာဏဆိုတာသိတဲ့သဘောပဲစိတ်တာနဲ့အဓိပ္ပာယ်အတူပဲအဲ့တော့ခန္ဓာနဲ့တွေ့တဲ့အခါကျတော့ဝိညာဏပဲသုံးတယ်ဝိညာဏခန္ဓာဝိညာဏနဲ့ခန္ဓာလို့သုံးတယ်စိတ်တရားအစုစိတ်တရားကသိတဲ့သဘောအနေနဲ့တော့တခုတည်းပဲခွဲလိုက်တော့ဘယ်လောက်များရစိတ်တခုယုတ်90ဆိုတာမကြဘူးလားအဲစိတ်ကတခုတည်းရဲ့တဲ့စိတ်ကတခုတည်းရဲ့တဲ့ယုတ်က90တဲ့ဟုတ်လားဟုတ်တာပဲလို့လဲဟမ်စိတ်တစ်ခုယုတ်90ဆိုတာဘာပြောတာတော့တစ်ခုယုတ်တယ်ဆိုတာတစ်ခုယော့နေပေါ့မဟုတ်လားအဲ့တော့စိတ်တစ်ခုယော့နေတော့90ရှေးကဆရာတွေကလည်းကကတတစကလုံးသုံးမှသုံးတယ်ဗျနော်တို့ဆိုလို့ရှင်ဒီစကလုံးသုံးမှုရတဲ့သတိရမှာမဟုတ်ဘူးအဲ့သူကလွယ်လွယ်လေးနဲ့ကိစ္စပြီးတော့စိတ်တစ်ခုယုတ်90အဲ့တော့90ကနေတစ်ခုယော့နေတဲ့စိတ်တဲ့အဲ့တော့98ခုပေါ့ဟမ်89လားတစ်ခုယော့တယ်ဆိုတော့89ပေါ့ဟုတ်လားအဲ့တော့စိတ်ကခွဲလိုက်တဲ့အခါကျတော့89ရတယ်တဲ့စိတ်တစ်ခုယုတ်90စိတ်တစ်ခုယုတ်90လားစိတ်တစ်ခုယုတ်90လားတစ်ခုယုတ်90เนาะဒီတော့အဲ့ဒီ89လုံးကိုပေါင်းပြီးရေတွက်လိုက်တဲ့အခါကျတော့ဘယ်လောက်ရอ๋อตะคู่เว้ยบ่บ่ฮู้ล่ะป้องไล่บ่ได้สมว่าเว้ยป้องไล่ตะบะเลาะหยังตะคู่เว้ยตีได้ตะโบเลยเว้ยเข้าใจล่ะบ่ตะโบได้တော့เออตีได้ตะโบอนิเนตะโบดูได้แล้วจังป้องไล่တော့ตะคู่เว้ยเนาะเออไอ้สิทธิ์ တခုကဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဝိညာဏကသိခန္ဓာကအစုဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဟုတ်ပြီလားနောက်ခံစားမှုဝေဒနာကခံစားခန္ဓာကအစုဝေဒနဲ့ခန္ဓာဘယ်လိုပါသပြရမလဲခံစားမှုတရားအစုပညာကမှတ်သားတာခန္ဓာကအစုသိဉ္ဇခန္ဓာဆိုတော့မှတ်သားမှုတရားအစုသင်္ခါရကစိတ်ဆော်ပြုလို့အထုတ်တာခန္ဓာကအစုသင်္ခါရရဲ့ခန္ဓာစိတ်ဆော်ပြုလို့အထုတ်မှုတရားအစုအဲ့တော့နာအစုတရားပဲနှစ်ပါးဟုတ်ကလားရုပ်အစုတရားကရောတပါအလုံးပဲနှစ်ပါဟုတ်ကလားအစုတရား၅ပါးဟုတ်လားရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမတ္တမှုတရားအစုသိဉ္ဇခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာအဲတော့ရုပ်ရှိသမျှနာမ်ရှိသမျှပါသွားပြီလားအဲ့ဒါကိုဘာသစ္စာလို့ခေါ်တော့ဒါကြောင့်ဒုက္ခသစ္စာဆိုတာယုံနဲ့နံလို့လည်းပြောတော့မှန်တယ်ဒုက္ခသစ္စာဆိုတာဥပါဒာနဲ့ခန္ဓာ၅ပါးလို့ပြောလေမှန်တယ်ဟုတ်ကဲ့လားခန္ဓာ၅ပါးကဲလိုက်စို့ခန္ဓာ၅ပါးခန္ဓာ၅ပါးအစုတရားဆိုသည်မှာရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာတို့ဖြစ်ပါသည်ခန္ဓာ၅ပါးအစုတရားဆိုသည်မှာခန္ဓာ၅ပါးတရားဆိုသည်မှာဆိုရုပ်တရားအစုရူပခန္ဓာသိမှုတရားအစုယံစုတခါသင်္ခါရကိုပြုပြင်မှုပြုပြင်မှုလို့အဲ့လိုပြောကြတယ်ဒါပေမဲ့ပါဠိကျမ်းအနေနဲ့မှာသင်္ခါရဟာပြုပြင်မှုဆိုတဲ့အဓိပ္ပာယ်မပါပါဘူးမရှိဘူး ြုလုပ်မှုပဲပါတယ်အဘိသင်္ခရောတိတိသင်္ခါရောဆိုတာပြုလုပ်တာသင်္ခါရအဲ့ဒီသင်္ခါရကနည်းနည်းလေးဟိုသတိထားရတယ်သင်္ခါရခန္ဓာမှာသင်္ခါရကိုတော့စေတနာခေါ်တဲ့စေဆော်မှုကိုခေါင်းတက်ပြီးတော့သင်္ခါရလို့ခေါ်လိုက်တာစေတနာခေါ်တဲ့စေဆော်မှုသူ့ကိုခေါင်းတက်ပြီးသင်္ခါရခန္ဓာသင်္ခါရလို့ခေါ်လိုက်တာကြားဘူးမှာပေါ့စေတနာဟံဘိက္ခဝေကမ္မံဝရာမိဘိက္ခဝေจิตာจิตသမီးတို့စေတနာစိတ်ဆော်တဲ့စိတ်တဘောလေးကိုကမ္မံကံအလုတ်ဟူ၍အဟံဝဝရာမိငါဖျားဟောတော်မူ၏စိတ်ထဲမှာပါတဲ့စိတ်ဆော်တဲ့တဘောလေးကိုအလုတ်ကံလို့ငါဖျားမိတ်နေတဲ့ကံဆိုတာအလုတ်ပြောတာကုသိုလ်ကံဆိုတာအပြစ်ကင်းတဲ့အလုတ်အကုသိုလ်ကံဆိုတာအပြစ်မကင်းတဲ့အလုတ်အဲ့ဒီအလုတ်ဆိုတာတဲ့စိတ်ထဲမှာရှိတဲ့စေဆောတိုက်တွန်းတတ်တဲ့သဘောစေတနာအဲ့ဒါကိုအလုတ်လို့ခေါ်တယ်တဲ့ကံလို့ခေါ်တယ်။ဘာကြောင့်လဲလို့ဆိုတော့ကောင်းတဲ့အလုတ်ဖြစ်ဖြစ်မကောင်းတဲ့အလုတ်ဖြစ်ဖြစ်အလုတ်ဖြစ်မြောက်တာဒီစေတနာပါမအလုတ်ဖြစ်မြောက်တယ်စေတနာမပါရင်အလုတ်မဖြစ်မြောက်ဘူးစေတနာဆိုတာစေစော်တယ်လှုံ့ဆော်တယ်တိုက်တွန်းတယ်ဒီလိုအဓိပ္ပာယ်ရအလုတ်မဖြစ်ဖြစ်အောင်တိုက်တွန်းပေးနေတာအလုတ်မဖြစ်ဖြစ်အောင်တွန်းပေးနေတာအဲ့ဒါစေတနာပဲဒါဒါနစေတနာတဲ့လူပြည့်အောင်အဲ့ဒီစေတနာကတိုက်တွန်းတယ်အဲ့ဒီစေတနာကတိုက်တွန်းတယ်လှုံ့ဆော်တဲ့လူတဲ့စိတ်ကိုလှုံ့ဆော်တဲ့စေတနာကအာသေးနေသေးရင်မလှူဖြစ်သေးဘူးလှူတော့လှူခြင်းသလိုလိုပဲမဟုတ်ဘူးလားလှူတော့လှူခြင်းသလိုလိုပဲဒါပေမဲ့လို့တွန့်ဆုတ်တွန့်ဆုတ်နေအဲ့တော့လှူပြက်လားလှူပြက်ပါဘုရားဘာကအာသေးနေလို့စေဆော်မှုတိုက်တွန်းမှုကအာသေးနေလို့ဟုတ်ကဲ့လားစေဆော်မှုတိုက်တွန်းမှုအာကောင်းလာမှပဲလူဖြစ်တယ်လူတယ်ဆိုတဲ့အလုံးလုံးဖြစ်တယ်အဲ့တော့အဲ့ဒီအလုံးလုံးဖြစ်ဖို့အကြောင်းဟာဘာလို့လဲစေတနာပါဗျာအဲဒါကြောင့်မြတ်စွာဘုရားကစေတနာကိုအလုံးလို့မိန်တာဟုတ်ကဲ့လားစေတနာကိုဘာလို့မိန်လဲအလုတ်အလုတ်ဆိုတာကံဟုတ်ကဲ့လားအလုတ်ဆိုတာပါလေကောင်းတာလုတ်လည်းပဲကောင်းတဲ့စေတနာကအာကောင်းအင်ကောင်းတဲ့စေဆိုတိုက်တွန်းမှကောင်းတာလုတ်ဖြစ်တယ်မကောင်းတာလုတ်လည်းမကောင်းတဲ့စေတနာကအင်ကောင်းအာကောင်းနဲ့စေဆိုတိုက်တွန်းမှမကောင်းတဲ့အလုပ်ဖြစ်တယ်မဟုတ်ပေဘူးလားအဲ့ဒီတော့အလုပ်ဖြစ်မြောက်ခြင်းမဖြစ်မြောက်ခြင်းရဲ့ဗရဏအကြောင်းကဘာလို့လဲစေတနာပါဗျာအဲ့ဒါကြောင့်မြတ်စွာဘုရားစေတနာကိုကံလို့ခေါ်တယ်အလုပ်လို့ခေါ်တယ်လို့မိန်တာအဲ့တော့စေတနာမှာအလုပ်ဖြစ်အောင်စေဆောတိုက်တွန်းတတ်တဲ့သဘောရှိတယ်ဒါကြောင့်သူကြောင့်အလုတ်ဖြစ်တဲ့အတွက်သူ့ကိုပဲအလုတ်လုတ်တဲ့တရားလို့ခေါ်တယ် အလုံးလုံးတဲ့တရားဆိုတာသင်္ခါရအဲ့ဒါကိုပဲစေတနာကိုပဲစိတ်ဆိုတာကိုပဲသင်္ခါရလှုပ်တာကိုပဲသင်္ခါရအဲလှုပ်တယ်ဆိုတာအာမထုတ်ဖယ်နဲ့လှုပ်လို့ရလားမရပါဘူး။ဒါကြောင့်မလို့အာထုတ်တာလည်းသင်္ခါရအဲ့ဒီစိတ်ဆိုတဲ့ပြုလုပ်တယ်အာထုတ်တယ်ဆိုတဲ့အဓိပ္ပာယ်ဟာစေတနာရဲ့အဓိပ္ပာယ်လေးကြီးပဲစေတနာရဲ့သဘောလေးကြီးပဲဒါကြောင့်စေတနာပါမပဲအလုတ်ဖြစ်တဲ့အတွက်စေတသိက်တွေကစေတနာပါမပဲမှတ်သားတယ်စေတနာပါမပဲခံစားတယ်စေတနာပါမပဲစိတ်ဆိုးတယ်စေတနာပါမပဲလိုချင်တယ်အဲ့ဒါလိုဖြစ်တဲ့အတွက်စေတနာကိုခေါင်းတက်လိုက်တဲ့စေတနာရဲ့နာမည်ကသင်္ခါရသင်္ခါရစေဆော်ပြုလုပ်ခြင်းအာထုတ်ခြင်းအဲ့ဒီစေတနာရဲ့သင်္ခါရဆိုတဲ့နာမည်ကိုခေါင်းတက်ပြီးတော့ကျန်တဲ့49ပါးစေတသိက်တွေကိုလည်းသင်္ခါရခန္ဓာလို့ဆိုလိုက်တာဟုတ်ကဲ့လားဥသန်းရွှေအစိုးရဆိုသဖြင့်ဘသူတွေပါကုန်တော့အားလုံးဆိုတော့ဘာအားလုံးတော့ဟမ်သူ့အဖွဲ့သားတွေသူ့အဖွဲ့သားတွေဆိုတာတက်မတော်ကြီးတစ်ခုလုံးပါဗါရဲအတွင်မှုပါဟမ်အဲ့ဒီပြုတ်သွားပြီ။သုံးလည်းပြုတ်သွားပြီ။နှစ်လည်းငုတ်သွားပြီ။တစ်ကလည်းတဲတဲပဲကြံတော့တယ်။ဒီတော့ဥသန်းရွှေအစိုးရလို့ထူလိုက်တဲ့ဖြင့်သူဝဉ္ကြီးအဖွဲအကုန်လုံးပါမသွားဘူးလားပါသွားတယ်အဲ့ဒီအတိုင်းပဲစေတနာရဲ့နာမည်သင်္ခါရလို့ဆိုလိုက်သဖြင့်သူနဲ့စတဲ့မြတ်သူလုံးမှဖြစ်တဲ့စေတသိက်တွေအားလုံးဟာပါသွားရောဟုတ်ကဲ့လားဒုတိယကလည်းပဲရောက်အဲ့သင်္ခါရအေးသင်္ခါရဥပမာယမိတ္တကိစ္စေအထံဇာနာတိပန္တိတာတဲ့ဣဒာဤလောက၌ဧကိစ္စေပန္တိတာတချို့ပညာရှိတို့သည်တဲ့ဥပမာယဥပမာကောင်းကောင်းဖြင့်အထာအနေဒိဗ္ဗေကိုဇာနန္တိသိကြကုန်၏တဲ့ဥပမာကောင်းလို့ရှိရင်ဒိဗ္ဗေတစ်ခါတည်းပေါက်သွားတာပဲတဲ့အခုပေါက်လားပေါက်ပါတယ်ခင်ဗျာဥပမာကောင်းလို့နော်ဥပမာကောင်းလို့ဘာခန္ဓာရဲ့သင်္ခါရခန္ဓာဟုတ်ကဲ့လား gain ဆိုသမောခန္ဓာ၅ပါးအစုတရားဆိုသည်မှာပါခန္ဓာ၅ပါးကဘာတစ္ဆာဆင်းရဲအမှန်တရားဟုတ်လားဆင်းရဲအမှန်တရားအဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကတော့ဘယ်သူလဲ သမုဒိယသစ္စာဆိုတော့ဘာပြောတာလဲလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့လောဘတဏ္ဏဟုတ်ကဲ့လားတဏ္ဏဆိုလဲဟုတ်လောဘဆိုလဲဟုတ်ဟုတ်ကဲ့လားလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့လောဘတဏ္ဏလို့ခေါ်တဲ့လောဘဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သူကြောင့်ဆင်းရဲတွေဖြစ်နေတာပဲတဲ့ဟုတ်ပါမလားဟုတ်ပါပါဘုရားပိယတော်ဇာယတိသောကောပိယတော်ဇာယတိဘုရားပိယတော်ဝိပမုတ်တ္တနတ္ထိကုသောနတ္ထိသောကောကုတော်ဘုရားပိယတော်ချစ်ခင်နှစ်သက်တတ်မဲ့ခြင်းကြောင့်ဇာယတိသောကောစိုးရိမ်မှုဆွေးမှုဖြစ်ပေါ်ရ၏ဆိုရင်ရပူဆွေးရတယ်တဲ့ဘာကြောင့်ချစ်လို့တဲ့ဟုတ်တယ်မဟုတ်လားချစ်တယ်ဆိုတာဒေါသပြောတာမဟုတ်လားမှန်ပါဘူးဩချစ်တယ်ဆိုတာဒေါသတဲ့ဟမ်လောဘဟုတ်ကဲ့လားအဲ့ဒီချစ်ချင်းဆိုတဲ့လောဘရှိပြီဆိုလို့ရှိရင်တော့ဆိုရင်ဘူးဆွေးမှုဆိုတဲ့ဒုက္ခရောက်ပြီးသိကြရတယ်ပေါ့ဟောဘူးလားမှန
်ပါ
ပါသိကြရဲ့လား
မ
ှန်ပါပါအဲဒါဖြင့်လူတွေဟာချစ်ကြခင်ကြတာအဲ့ဒီဆိုရင်ဘူးဆွေးမှုဒုက္ခတွေလိုချင်လို့ပေါ့မှန်ပါပါဟမ်မသိလို့ဟုတ်ပါမလားဒါတော့ထင်ကြနေတာမသိပဲနေပါမလားဟမ်ဟမ်ဘိုးဖလံမျိုးမိကိုတို့ကိုဂျိုးနေလာပြီမဟုတ်ဘူးလ
ား
မသိကြဘူးလားမိသွားတို့ရင်သိမယ်ဆိုတာသိသားပဲဒါမဲ့လို့မိအောင်ဝင်းဝင်းလေးလှတာနဲ့မကပ်ဖဲမနေနိုင်ဘူးဒါနဲ့သွားကတ်လိုက်တယ်ကတ်တာနဲ့သေရောအဲ့ဒီလိုမဟုတ်ဘူးလား အဲရှိကဆရာတော်ကြီးတွေမိင်ကြတာသိမှနာပိုးဖလံမျိုးမိကိုတို့ကိုဂျိုးနဲ့လှပြီတမှုရိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာနော်ဘာပဲပြောနေနေဒီဒုက္ခလေးတော့ခံရင်ညာသေးတာပဲနော်ဟုတ်ကလားဒီဒီဒုက္ခလေးတော့ခံရညာသေးတာပဲမိုက်တာလားလိမ့်မလားလား မိုက်တာဘောနော်ဒုက္ခလိုက်ရလဲလူမိုက်တယ်နဲ့လူလိမ့်မပဲဟာများမိုက်တယ်များတယ်နော်ဒါကြောင့်ဟိုကကြားဘူးလားဘိုးဘဲလူသားငမိုက်သာသင်္ဃာအဝိဇ္ဇာပိတ်ဖုံးကာ၍ငါဗျာအာယုန်ဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်တန်သာစုံဆန်းငါဖြင့်တဏှာလက်သက်ထင်နိုင်ချေ၍ဧရမရှိစေဖြစ်ဒီဝိဧသာကောင်လုံးလုံးဟုတ်ကဲ့လားမှန်ပ
ါ
ပါအဲ့ဒါပိုးဖလံမျိုးမိကိုတို့ကိုချဲ့ထားတာမဟုတ်ဘူးလား မှန်ပါပါမသေးကြဘူးလားမှန်ပါပါဧရမရှိစေဖြစ်ဒီဝိဧသာကောင်လုံးလုံးဒီပတ္တော့မကူမဧဘူးအမြဲတမ်းပူလောင်ဆင်းရဲနေတာပဲတဲ့ဒါလည်းပဲမမှတ်သေးဘူးနော်မမှတ်သေးဘူးနော်အဲဝိဣသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့မမေ့ယုံနံဖြစ်ပြဟံကိုအမညာညှိဖြစ်တိုင်းသိလောဝိရိနှစ်တန်ရှုမြိတ်တန်ဖြင့်စေတံကိလေလောင်ကျွမ်းကြအောင် မသေးမနာမအိုးပါခင်တသုံနှင်လျက်ဆောလင်မြန်စွာရှုမြိုက်ပါလောနောင်ခါကာလချိန်လွန်ရဟုနောင်တာတကြီးသင်မကြီးလင်ဇနီးမယာသမီးသားနှင့်လင်သားအိမ်ယာအဖျားပြားကိုငဲ့ကာဖြင့်နေအချိန်ရွေးကသေးပေသင်ကိုဥလိမ့်ပြီးဘာလို့ဖို့အချိန်ရွေးနေတာလဲတရားအထုတ်ဖို့ယုံနဲ့နံသိအောင်လုပ်ဖို့အဲ့ဒါအချိန်ရွေးနေတာ ਨੇ ပြာမသဘက်ခါမှနောက်လာမှနောက်နှစ်မှဟုတ်ကလားနေရွှေလာရွှေရက်ရွှေနှစ်ရွှေနဲ့နော်ရွှေနေတာတဲ့အဲ့ဒါနဲ့ပဲနောက်ဆုံးကြတော့ဆရာကြီးကလာခေါ်သွားရောနော်အဲ့ဒါကကြတော့နေလို့ရသေးရောနေပါဘူးနေပါဘူးဆရာကြီးအဲ့ဒါတရားလေးတစ်လက်လောက်အထုတ်ပြရစီဦးရမလား
မ
ရဘူးသမီးငယ်ဇနီးငယ်ခင်မွန်းတဲ့ငယ်အမေငယ်အဖေငယ်သားငယ်သမီးငယ်မိငယ်မြင့်ငယ်ဟောမြင့်ကြောင်ကြောင်ငယ်သေးတာနော်ဟုတ်လားထိမ့်ပြရသေးတော့ဟုတ်သားတွေသမီးတွေမိတွေအလုံးလုံးနိုင်အောင်ဆိုပြီးမြင့်ထိမ့်ပြရတယ်ဟုတ်လားအဲ့ဒါငယ်တာဟာနစ်နေတာမဟုတ်ဘူးလားဟုတ်ကဲ့လားဇနီးမယာသမီးသားနဲ့လင်သားအိမ်ယာအဖျားပြားကိုငဲ့ကာဖြစ်နေအချိန်ရွေးကသေးပေသင်ကိုဥလိမ့်သည်ဟုတ်လားဟိုကနေကတရားသဘောမတူဘူးလားဟွတိတ်နေတယ်ဗလားမတွေ့ဘူးလားကာမဂုဏ်မှောင်တိုက်အိမ်ငယ်သူတွေလင်းရေမယာရေရှုပ်ထွေးလိမ်ပွေသာရေသမီးရေပူဆွေးပြပွေလာရောင်နှင်းတွေ့ခွေမကြုံပေအပူမိထိန်ကြီးတောက်လောင်နေမรู้လားအတူတူပေါ့ဟိုလည်းဘုရားဟောဒါလည်းဘုရားဟောပဲမဟုတ်ဘူးလား gain စုသံအိုဘဲ့လူသာဒီနားကဥစဉ်နေတဲ့ဒကာကြီးတွေကစာမတွေ့သေးဘူးဘလောက်တော့နောက်ဆုံးကတဲ့ဘာဂုံတော်ဘုရားရှိခိုးလားဟမ် ကုန်းတော်ဘုရားရှိခိုးနောက်ကျော်ဘုံလားနောက်ကျော်ဘုံအပေါ်နောက်ကျော်ဘုံရဲ့ရှိကတဲ့ကုန်းတော်ဘုရားရှိခိုးစာဟုတ်နောက်ကျော်ဘုံရဲ့ရှိကတဲ့အချိန်ရွေးမနေနဲ့ဇာမျက်နှာဘယ်လောက်တော့ဒါရဲ့ဒါရဲ့မဟုတ်တွေ့ပြီလားမတွေ့သေးဘူးတွေ့ပြီကန်ကန်ကန်တရားဥစဉ်များလဲလိုက်ပြီးတော့ဆုံနိုင်အောင်ကဲတစ်ခေါက ရအောင်ကျဲပြီးတော့ခဏခဏဆိုးဘာဖြစ်လို့ဟဲ့သတိရအောင်လို့ငါမိုက်သလားလိမ့်မသလားလို့မဟုတ်ဘူးလားမိုက်သလားလိမ့်မသလားလို့သိအောင်မိုက်တယ်လို့သိရင်တော့ငါလိမ့်မအောင်နေမှာပဲဘာကြောင့်လဲမိုက်ရင်ဆင်းရဲတယ်မဟုတ်ဘူးလားလိမ့်မရင်ဆင်းပါလေအဲ့ဒါသတိရအောင်ထားကြဆိုဒီတော့ဆင်းရဲဖြစ်ပေါ်ခြင်းရဲ့အကြောင်းသမှုရိယသစ္စာလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘဟုတ်ကဲ့လားမှန်ပါဗျာသူကဘာသစ္စာသမှုရိယသစ္စာနေရောဓသစ္စာဆိုတာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားပါတယ်တော့အတိဘေကဆင်းရဲချုပ်ငြိမ်းခြင်းမှန်တရားဟုတ်လားတလောင်းတောင်ဒုက္ခဆင်းရဲတွေပေါ်နေတဲ့ဘုံဘဝကြီးเนี่ยဆင်းရဲချုပ်ငြိမ်းတယ်လို့ရှိပါမလားရှိပါဘူးဟမ်ရှိပါမလားရှိတာလားမရှိတာလားရ
ှိပါရဲ့ခင်ဗျာ
ဘယ်မှာတွေ့ဘူးတော့အော်မလေးနင်တို့မသိကြပဲကိုငါဘယ်သားဘယ်သမီးကြောင့်မှငါမစင်ရဘူးခိုင်အဲ့ဒါလည်းမှန်တာပဲအဲ့ဒါပြောတော့ဗောဟဲ့ရှိတယ်လို့ပြောတော့ဗောမဟုတ်ဘူးလားမှန်ပါဘယ်သားဘယ်သမီးကြောင့်မှငါမစင်ရဘူးဘာကြောင့်သာသမီးဘောတွေ့တာတတ်မဲ့တဲ့တဏှာလောဘငြိမ်းနေလို့မဟုတ်လား
မှန်ပါဗျာ
ဟ အဲ့ဒါတဏှာငြိမ်းရင
်
ငြိမ်းရင်ငြိမ်းတာဗောမဟုတ်ဘူးလားယောဂီတွေတရားအားထုတ်လို့ဆိုကြပါစို့15ရက်အရက်20လောက်ရှိတော့ညစာစားခြင်းနဲ့စိတ်များပေါ်သေးလား
ပ
ေါ်ပါပါဘုရားမပေါ်တော့ညစာစားခြင်းခြင်းကြောင့်ဖြစ်တဲ့ဆင်းရဲရှိသေးလ
ား
ပေါ်ပါပါဘုရားအာညစာတဏှာငြိမ်းတော့ညစာစားရတဲ့ဆင်းရဲမငြိမ်းဘူးလားတဏှာနဲ့နဲ့ငြိမ်းရင်ဆင်းရဲနဲ့နဲ့ငြိမ်းတယ်တဏှာများများငြိမ်းရင
်
ဆင်းရဲများများငြိမ်းတယ်ဟုတ်တယ်မဟုတ်လားအဲဒါကြောင့်ဆင်းရဲငြိမ်းတဲ့သဘောဆိုတာအမှန်ရှိတယ်မဟုတ်ဘူးလားဘယ်အခါမှဆင်းရဲငြိမ်းတော့တဏှာလောဘငြိမ်းပြီဆိုရင်ဆင်းရဲငြိမ်းတယ်ဟုတ်တယ်မဟုတ်လားဘာကြောင့်လဲဆိုတော့ဆင်းရဲခြင်းရဲ့အကြောင်းကဘယ်သူလဲအဲအကြောင်းတဏှာမရှိတော့ဘူးဆိုအကျိုးဆင်းရဲဖြစ်ပေါ်အောင်မလားမဖြစ်ပါတော့ဆင်းရဲမငြိမ့်မိဘူးလား အဲဆင်းရဲငြိမ့်တယ်ဒါကြောင့်အကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ့်တာကနိရောဓသစ္စာသဘောပေါက်လားအကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းတာကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှနိဗ္ဗာန်ဟုတ်ကဲ့လားနိဗ္ဗာန်အဲ့ဒါတဏှာတပိုင်းတစငြိမ်းတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်တပိုင်းတစရမနေဘူးလား ရပါပါဘုရားတဏှာကတဏှာနဲ့နဲ့ငြိမ်းရင်နိဗ္ဗာန်နဲ့နဲ့ရတယ်တဏှာများများငြိမ်းရင်နိဗ္ဗာန်များများရတယ်တဏှာအကုန်ငြိမ်းရင်နိဗ္ဗာန်လုံးဝဆိုင်ကြောမဟုတ်ဘူးလားအဲတော့မိုက်ကြမှာလားလိမ်မာကြမှာလားဟဲ့အဲလိမ်မာခြင်းနဲ့ဆိုလို့ရှိရင်တော့ဘာနေရအောင်တဏှာလောဘနေရမယ်ဟုတ်ကဲ့လားများရင်တော့မိုက်ပြီးနော်ဒါတော့ယုံနာနှစ်ပါးခန္ဓာငါးပါးကဒုက္ခသစ္စာဆင်းရဲအမှန်တရားလိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားအကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းတာကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်ဟုတ်သလားမဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်မဂ္ဂင်၈ပါးဖြစ်ပေါ်လို့မိမိတဏ္ဍာမှာအသည့်တရားတွေအမှန်သေးတွေဝင်နေပြီရှိနေပြီဆိုလို့ရှိရင်အမှားသည့်ခေါ်တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အသည့်ရှိဦးမလားပုဂ္ဂိုလ်တ attva အသည့်မှမရှိဘူးဆိုလို့ရှိရင်ငါသားငါသမီးငါဇနီးငါခင်မွန်းဆိုတာရှိဦးမလားမရှိတော့ဘူးအဲ့ဒါလို့ဆိုရင်တွေ့တတ်တတ်မဲ့မှုရှိဦးမလားမရှိတော့ဘာငြိမ့်အဆင်းရဲငြိမ့်ရောဟုတ်ကဲ့လားဒါကြောင့်မဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲငြိမ်းကြောင်းဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားအခုယောဂီတို့ပွားနေတာမဂ္ဂသစ္စာပေါ့ဖောင်းနေမှတ်တာလဲမဂ္ဂသစ္စာပိန်နေမှတ်တာလဲမဂ္ဂသစ္စာကြွားတယ်လှမ်းတယ်ခြားတာလဲမဂ္ဂသစ္စာစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်မှတ်တာလဲမဂ္ဂသစ္စာပွားနေဟုတ်ကဲ့လားကိုင်းလိုက်စို့ယုံနာနှစ်ပါးယုံနာနှစ
်ပါး
ခန္ဓာငါးပါးကဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပ
ါး
ခန္ဓာငါးပါးကဒုက္ခသစ္စာဆင်းရဲအမှန်တရားသို့ ူခြင်းတတ်မဲ့
နှစ
်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားတဏှာချုပ်ခြင်းကြောင
့
်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန
်
အကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲအကျိုးဆင်းရ
ဲ
ချုပ်ငိမ့်တာကနိရောဓသစ္စာဆင်းရဲချုပ်ငိမ့်ခြင်းအမှန်နိဗ္ဗာန်ရှင်ရှိပါကမေဃသစ္စာဆင်းရဲချုပ်ငိမ့်ရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရ
ား
မေဃရှိပါကမေဃသစ္စာဆင်းရဲချုပ်ငိမ့်ရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရား
တ
ို့ပြန်စုအစဒီတော့ဒုက္ခသစ္စာဆင်းရဲမဖြစ်ခြင်းရင်ဘာလို့ ਆ သမုဒယသစ္စာကိုပယ်ခြင်းရင်ဘာလို့ ਆ မေဃသစ္စာကိုပွားရင်ဘာကိုပိုင်းပိုင်းခြားခြားသိလဲဒုက္ခသစ္စာယုံတဲ့နံကိုပိုင်းပိုင်းခြားခြားသိတယ်ပိုင်းပိုင်းခြားခြားသိတော့ဘာကိုပဲနိုင်တယ်လဲသမုဒယသစ္စာကိုပဲနိုင်တယ်သမုဒယသစ္စာပယ်လိုက်လို့သမုဒယသစ္စာငြိမ့်သွားတော့ဘာရသလဲဟုတ်ကဲ့လားသစ္စာ၄ပါးအဲ့လိုအကြောင်းအကျိုးအနေနဲ့ဆက်သွယ်နေသည်နော်အဲ့ဒီအရိယသစ္စာ၄ပါးကိုကိုယ်တွေ့ဉာဏ်နဲ့သိတာကမေပညာဖူပညာဟုတ်ကဲ့လားအဲ့ဒီအရိယသစ္စာ၄ပါးကိုကိုယ်တွေ့ဉာဏ်နဲ့သိတာက မေပညာဖူပညာယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိတာကဘာပညာလဲဝါဇနာပညာဟုတ်ကဲ့လားအဲ့ဒီပညာနှစ်ပါးရအောင်ကျင့်တဲ့အကျင့်ကပညာသိက္ခာပညာအကျင့်ဟုတ်ကဲ့လားသူကဘယ်ပေါ်အခြေခံလဲဆိုတော့တမာတိသိက္ခာတမာတိအကျင့်ပေါ်အခြေခံတယ်စိတ်တည်ငြိမ်မှသိတာမဟုတ်လားမှန်ပ
ါ
ဗျာမတည်ငြိမ်မဲနဲ့သိလား
သိပါဗျာ
ဒါကြောင့်ပညာသိက္ခာဟာဘယ်ပေါ်အခြေခံတယ်လဲအခြေခံတယ်စိတ်တည်ငြိမ်နဲ့တမာတိသိက္ခာကတော့ဘယ်ပေါ်အခြေခံတယ်လဲသီလသိက္ခာပေါ်အခြေခံတယ်သီလစင်ကြယ်မှစိတ်တည်ငြိမ်တယ်ဒီလိုမဟုတ်လားသီလမစင်ကြယ်ရင်စိတ်တည်ငြိမ်မှမလားတည်ငြိမ်ဘူးဒါကြောင့်သီလသိက္ခာပေါ်မှာသမာဓိသိက္ခာကအခြေတည်တယ်သမာဓိသိက္ခာပေါ်ပညာသိက္ခာကအခြေတည်တယ်ဟုတ်ကဲ့လားမှန
်ပါ
ဘူးအဲတော့သုံးမျိုးလုံးအားကောင်းဖို့မလိုဘူးလားမှန်ပါ
တယ်
သီလသမာဓိပညာသုံးမျိုးလုံးအားကောင်းအောင်ကျင့်ကြံကြိုးစားပွားများအားထုတ်နိုင်ရသဖြင့်အဆုံးစွန်ဖြစ်တဲ့အရိယသစ္စာ၄ပါးသိတဲ့မေပညာဖူပညာအထိရရှိလို့တဏှာသမှုရိယသစ္စာကိုပယ်နိုင်တဲ့အတွက်ဆင်းရဲခတ်သိမ့်ချုပ်ငြိမ်းရာနိရောဓသစ္စာအမှန်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။